မြို့သားဒီမိုကရေစီအဖွဲ့ချုပ်တဘာပတိအဖွဲ့ဝင်ဟောင်းသတင်းစာဆရာကြီးဟန်တာဝဒီဦးဝင်းတင်ဟာပြီးခဲ့တဲ့နှစ်ဧပြီလ22ရက်နေ့ကကွယ်လွန်ခဲ့တာဖြစ်တဲ့အတွက်ဒီနေ့နဲ့ဆိုတနှစ်ပြည့်ပြီဖြစ်ပါတယ်ဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းတနှစ်ပြည့်အခမ်းအနားကိုဒေါအောင်ဆန်းစုကြည်ဦးတင်ဦးစတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေလှုပ်ဖော်ကင်ဘက်တွေ88မျိုးဆက်ငိမ့်ငိမ့်တဲ့ပွင့်လင်းလူဖွဲ့စည်းကကိုမင်းကိုနိုင်နိုင်ငံရေးသမားတွေအရက်ဖက်လူမှုအဖွဲ့စည်းတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအပါအဝင်လူဦးရေ1000နီးပါးလောက်တက်ရောက်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဆရာကြီးဦးဝင်းတင်ဟာဒီမိုကရေစီရဲဘော်ဖြစ်တယ်လို့ဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ဆရာကြီးဦးဝင်းတင်ကိုဒီမိုကရေစီရဲဘော်တယောက်အနေနဲ့ဂုဏ်ပြုခြင်းပါတယ်။ခေါင်းဆောင်တယောက်အနေနဲ့မဟုတ်ဘူး။ရဲဘော်တယောက်အနေနဲ့ခေါင်းဆောင်နဲ့ရဲဘော်ဆိုတာမတူဘူး။ခေါင်းဆောင်ဆိုတာအမိန့်ပေးမယ်၊ထိတ်ကနေပြီးတော့လုပ်မယ်၊ဦးဆောင်မယ်။ရဲဘော်ဆိုတာနေ့စဉ်ကအလုပ်တွေကိုအောက်ခြေသိမ်းလုံနိုင်တဲ့အရေးချင်းရှိတဲ့ပုံကိုယ်တွေကိုကျွန်မရဲဘော်လို့သတ်မှတ်ပါတယ်။တကယ်တော့ခေါင်းဆောင်နေဆိုတာရဲဘော်တွေမရှိဘဲနဲ့မရှိနိုင်ပါဘူး
။ဦးဝင်းတင်ဟာအဖွဲ့အစည်းနဲ့လောက်ကန်ရမှာသူ့သဘောထားထက်အဖွဲ့အစည်းရဲ့သဘောထားကိုအမြဲလေးစားလိုက်နာသူဖြစ်တဲ့အတွက်ဒီမိုကရေစီရင့်ကျက်သူဖြစ်တယ်လို့နာယကဦးတင်ဦးကပြောပါတယ်
တကယ်တော့အဖွဲ့အစည်းနဲ့လှုပ်တော့မယ်ဆိုလို့ရှိရင်သူ့ရဲ့ယုံကြည်ချက်ကိုအသာပေးထားပြီးတော့အဖွဲ့အစည်းသဘောအရဒီမိုကရေစီစနစ်ပေါ်မှာမူတည်ပြီးတော့ဟာဒီကျန်းကျန်အောင်မြင်တဲ့အထူးဖြင့်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်တဲ့အောင်မြင်အောင်မြင်ကြောင့်ကိုတခါတည်းအတိုင်းမှတ်မှတ်သူယုံကြည်ချက်ကိုအသာပေးထားပြီးတော့တကယ်အောင်မြင်အောင်အဖွဲ့ကဆုံးဖြတ်ချက်အားလုံးကိုအောင်မြင်အောင်လုတ်ကင်ပေးသွားမယ်ဆိုတဲ့စိတ်ဓာတ်နဲ့လုတ်သွားတဲ့ပေးသွားတဲ့စိတ်ဓာတ်ဟာအင်မတန်မှဒီမိုကရေစီကိုရင့်ကျက်စေတဲ့စိတ်ဓာတ်မျိုးဖြစ်ပါတယ်အမလို့သူကအမှန်မှပဲကျွန်တော်တို့စာပြူတဲ့ပုဂ္ဂိုလ်ချီချွတ်တဲ့ပုဂ္ဂိုလ်ဒီနိုင်ငံအတော်နဲ့အတွက်ပဲသူကျွန့်ကျင်ရဘာသာရနဲ့ပတ်သက်ပြီးလုပ်ခဲ့သွားတဲ့နေရာမှာအတော်ကိုအပြည့်အဝဖြည့်ဆွန်းသွားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုကျွန်တော်လေးနည်းနည်းဂုဏ်ပြုအပ်တာဖြစ်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတီထောင်စဉ်ကတည်းကဆရာကြီးဦးဝင်းတင်နဲ့လက်တွဲလှုပ်ကန်ခဲ့တာဖြစ်ကြောင်းသူဟာအလုပ်ကိုအမြဲလေးစားသူဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်ဆရာကြီးဦးဝင်းတင်လိုလူတိုင်းမလုပ်နိုင်ပေမဲ့ဆရာဆန်နမူနာကိုအားလုံးယူကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ
်လူတိုင်းဟာသတင်းစာဆရာကြီးဖြစ်နိုင်မှာမဟုတ်ပါဘူးလူတိုင်းဟာလည်းဆရာလိုစာရေးဆရာကြီးဖြစ်နိုင်မှာမဟုတ်ပါဘူးလူတိုင်းဟာလည်းဆရာလောက်အနစ်နာခံနိုင်မှာမဟုတ်ပါဘူးသို့တော်ညာလည်းဆရာရဲ့စာနမူနာတွေကိုကြည့်ပြီးတော့ကိုယ့်ကိုယ်ကိုအကောင်းဆုံးဖြစ်အောင်ကိုယ့်ကိုယ်ကိုအကောင်းဆုံးဒီမိုကရေစီရဲဘော်တယောက်ဖြစ်အောင်လို့ကြိုးစားနိုင်တယ်လို့ကျွန်မထင်ပါတယ
်ဆရာကြီးဦးဝင်းတင်ကိုအာနာရှင်တွေကတော့လေးစားရတယ်လို့88မျိုးဆက်ငိမ့်ငိမ့်နဲ့ပွင့်လွန်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ
်လက်နက်ကအဖွဲ့စည်းတွေရဲ့ပခုံးပေါ်မှာအပွင့်တွေအခက်တွေအတုံးတွေတင်ထားတဲ့လူတွေအများကြီးကအကျဉ်းသားပြောက်ကိုဘာလို့တလောက်ကြောက်နေရလဲဆိုတာကျွန်တော်တွေးမိတယ်သူ့မှာရှိတာအမှန်တရားနဲ့တစ္ဆာတရားပဲရှိတယ်အဲ့ဒါတစ်ခုတည်းနဲ့သူခုခံထားတာလက်နက်ကန်အဖွဲ့စည်းပေါင်းဆောင်ကခေါင်းဆောင်အများကြီးကအကြီးအကဲများတော့ဟာဦးဝင်းတင်ဟေ့ဆိုလို့ရှိရင်စိုးရင်ကြောင်ကြမှုတွေနဲ့သူတို့ဘက်ကနေပြီးနောက်ဆုံးတောင်းပန်ပြီးတော့မရရောက်အောင်ပေါ့ပြောယူရတာကိုကျွန်တော်တွေ့ရတယ်။ဒါဟာကျွန်တော်တို့တို့လက်နဲ့မကင်နဲ့အမှန်တရားအတွက်နဲ့ရက်တီပြီးတော့တိုက်ပွဲဝင်ရတဲ့ရုံးကန်ရတဲ့လူတွေအတွက်တော့တကယ်နမူနာကောင်းပဲလို့အောက်မိတယ်။သူ့ကိုငုံညင်မုန်းလိုက်ပဲ။သူနဲ့ရင်ဆိုင်ရတဲ့အဖွဲ့အစည်းရဲ့ထိပ်ပိုင်းတွေဟာထိပ်သီးတွေဟာဘဘဦးဝင်းတင်ကိုငုံညင်မုန်းလိုက်ပဲ။ဒါပေမဲ့မလေးစားပဲနဲ့တော့မနေဘူး။ကျွန်တော်ကောင်းကောင်းသိကြရတယ်။ဘာဖြစ်လို့လဲ?အင်မတန်ယာရူးကြီးတဲ့ထောင်လန်းရေးတွေကအစကျွန်တော်တို့နဲ့စကားပြောရင်ဘဝဥဝင်တင်ကိုမလေးမစားဘလို့မှထားလို့မရဘူးဆိုတော့သိထင်ရှားတယ်
။ဆရာကြီးဥဝင်တင်ကိုဗကိုးတိုင်းဂျိုးပင်ကောင်းမြို့မှာ1930ခုနှစ်မှာမွေးဖွားခဲ့ပါတယ်။သူဟာဟန်တာဝရီသတင်းစာဆရာအဖြစ်နှစ်ပေါင်းများစွာရပ်တည်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်ကြီးဟောင်းသူရဥတင်ဦးတို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတီထောင်ခဲ့သူလည်းဖြစ်ပါတယ်။ဆရာကြီးဦးဝင်းတင်ဟာ1989ခုနှစ်မှာအဖမ်းဆီးခံရပြီးနှစ်ပေါင်း18နှစ်ကျော်အကျဉ်းထောင်ထဲမှာနေရပြီး2008ခုနှစ်မှာလွတ်မြောက်ခဲ့ပါတယ်။ထောင်ထဲမှာနှိမ်ပန်းနှိပ်စက်မှုတွေကိုပြောပြရမှာ6ရက်ဆက်တိုက်ညစဉ်နှိမ်ပန်းနှိပ်စက်ရမှာသွားရီအလုံးကျုပ်ကုန်ကြောင်းလည်းပြောခဲ့ပါတယ်။သူ့ကိုအကျဉ်းချခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကသူ့လုပ်ရက်တွေနဲ့ပတ်သက်ပြီးဘယ်သူတွေကိုတောင်းပန်ရမှာလဲဆိုပြီးမီဒီယာတွေကိုပြောကြတဲ့အပေါ်ဆရာကြီးကအချက်၃ချက်ကိုတောင်းဆိုခဲ့ပါတယ်။ဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်နဲ့တာဝန်ရှိသူအလုံးကပြည်သူတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုတောင်းပန်ရမယ်။နောက်နောက်အလားတူအမှားတွေမကျူးလွန်အောင်ပြင်ရမယ်။ဒါအပြင်အရင်ကဗိုလ်ချုပ်ကြီးတွေချမ်းသာကြွယ်ဝမှုတွေတဲ့ကနိုင်ငံရေးအကျဉ်းသားတွေနဲ့ သူတို့ရဲ့မိသားစုတွေပြန်လဲထူထောင်ရေးအတွက်သုံးဆွဲပေးရမယ်အဲ့ဒီအချက်၃ချက်ဟာတောင်းပန်ရမယ်၃ချက်ဖြစ်တယ်လို့ဗိုလ်ချုပ်ကြီးအောင်ခင်ညွန့်ရဲ့ပြောကြားချက်ပေါ်ပြန်လဲတုံ့ပြန်ပြောဆိုခဲ့ပါတယ်ဦးဝင်းတင်ဟာရဲရဲတောက်စိတ်သက်ကြန့်ခိုင်တဲ့သူတယောက်ဖြစ်တယ်လို့လုတ်ဖို့ကင်ပဲဖြစ်တယ်တင်းင်းစာဆရာကြီးဦးမိုးသူက
ဒီနေ့အခမ်းအနားတက်ရောက်လာစဉ်ပြောပါတယ်ဦးဝင်းတင်ကျောင်းကတော့ကျန်တဲ့သူတွေအကုန်လုံးနဲ့ပြောပြီးသားဖြစ်ပါတယ်သူရှားပြောကြတော့အင်တန်သူကြတဲ့ပုဂ္ဂိုလ်ဆိုတာကတော့ထင်ရှားပါတယ်အင်တန်ရဲရဲတော့စိတ်ဓာတ်ခိုင်မာတဲ့ပုဂ္ဂိုလ်ထင်ရှားပါတယ်အဲ့တော့သူကွယ်လွန်သွားတဲ့ခါကျတော့ကြံရင်ခဲ့တဲ့ဘဝတို့ကသူ့လုပ်တယ်ဆက်လုပ်နေရတာပေါ့နော်ဆက်လုပ်နေရဘဝတို့ကတက
ပြီး စတဲ့ မျိုးကြီးတွေ အပြင် ပြည်တွင်းမှာမကပြည်ပမှာ ဆရာကြီးကို ချစ်ခင် လွေးစားသူတွေက ဆရာကြီး ဝစ်ဆင်ခဲ့တဲ့ အပြာရောင် အင်ဂျီတွေ ဝစ်ပြီး ဂုံပြုခဲ့ကြပါတယ်ခင်ဗျာ